ဒီကနေ့ကြားရောက်တဲ့63လင်းနှစ်မြောက်ဖက်စစ်ဂျပန်တော်လှန်ရေးနေ့မှာဝါရဲနိုင်ငံရေးသမားကြီးများအဖွဲ့ကတခင်ချန်ထွန်းနဲ့ကျွန်တော်စကားပြောပြခဲ့ပါတယ်သူတို့တွေဒီမနက်ကတခင်သိမ့်ဖရဲ့အိမ်မှာရဲဘော်ရဲဘက်ဟောင်းတွေရဲ့မိတ်ဆွေစာပွဲပြုလုပ်ခဲ့ပြီးမျိုးဆက်ဟောင်းမျိုးဆက်တွေဆူဆူပေါင်း170လောက်ဆုံပြခဲ့ကြတယ်တဲ့ဒါနဲ့တခင်ချန်ထွန်းပြောတာတွေနားထောင်ပြီးသူကြု ဖက်စစ်တော်လှန်ရေးမှာတိုင်းရင်းသားတွေပါဝင်ခဲ့တဲ့အခမ်းအနားပါ။သူမှတ်မိသမျှတွေကပြောပြတာကဒီလိုပါ
။ဒီထက်မှလည်းဗိုလ်ချုပ်အောင်ဆန်းကကရင်နေကိုအကုန်လုံးပါအောင်ဆက်ဆောင်တာလေ။အဲ့တော့ကရင်နေကလည်းအဲ့ဒီစွတ်ကြတို့သူတို့ပါကြပါတယ်။ပြီးတော့ကျွန်တော်တို့တော်လှန်ရေးလုပ်တဲ့အခါမှာလေဒီနဲ့ဆင်းတဲ့ခါလဲဒီကရင်နေအများစုနေတဲ့အရက်ဒီထဲမှာကျွန်တော်တို့ဆင်းလာတာပဲ။ဆင်းလာကုန်တော့ဗါတို့အဲ့လိုနေရာမှာဆင်းနေရတာတို့။အမှန်တော့အဲ့ကရင်နေကတော့ပို့ပြီးတည်တာတာပေါ့လေ။စတရီကူကအင်္ဂလိပ်နဲ့ပို့ပြီးတော့နေစားတဲ့ခါကျတော့သူတို့စစ်တပ်ကကရင်စစ်တပ်တရှိတော့ကရင်စစ်ဘူတွေကလည်းအဲ့ဒါသူတို့နဲ့လည်းအဆက်အသွယ်ယူပြီးတော့ဗမာပြည်နဲ့အတူတူပေါက်ပြီးတော့လုခတ်တာရှိတာပေါ့
။နောက်တော့ကချင်တိုင်းရင်းသားတွေလည်းတော်လှန်ခဲ့ကြသလိုစကိုင်းမန္တလေးစတဲ့အထက်မြန်မာပြည်မှာရန်ကုန်မတိုင်ခင်ကတည်းကဖက်စစ်ကိုကြိုတင်တော်လှန်ခဲ့တာကိုလည်းသခင်ချန်တော်ကအခုလိုပြောပါတယ
်။ချက်တိုင်းသားတွေကတော့ကချင်နေရရှိတာမို့သူတပြင်းတော့ဟိုမာလေးမှာကျောင်းသားတမက်ကဘာဘာလာလုပ်နေတဲ့ပုဂ္ဂိုလ်ရှိတယ်လေ။အဲဒီလူတွေကပြန်သွားတဲ့ခါကျတော့သူကချင်ပြည်နယ်မြကြီးနာစတဲ့ဟိုဒီမှာပြန်လဲခါကျတော့သူတို့ကလည်းအဲ့ဒါဒီဟာကိုတိုးတော်လဲတခုရှိတာကဟို45ခုနှစ်ဒီဟိုမတ်လမရောက်ခင်ကတည်းကသူတို့ကဖြစ်ရတာ။ဘာလို့ဆိုဟိုကတိတ်နာကကျွန်တော်တို့မန္တလေးမှာတောင်မှတိန်းတာကအစောကြီးတိန်းတာဖြစ်နေတယ်။တော်လိုင်းကမလ9ရက်နေ့မှာသခိုင်းမှာစပြီးတော်လန်တာ။ရှိရနေ့မှာကျဘူဘတူကအဲဒီမြောက်ပိုင်းတိုင်းမှုပေါ့လေအကုန်လုံးတော်လန်ခဲ့တာ။အရက်20လောက်စော့ပြီးတော့သခိုင်းတို့မန္တလေးတို့ကဂျပန်ကိုတော်လန်ခဲ့ရတာ။ကျွန်တော်ကတော့သောသောကတော့ဒီတိုင်းကြိုးတော့ပလေနောက်ဟွာပြူတဲ့ခါကျတော့ကျွန်တော်လည်းအင်္ဂလိပ်စစ်တပ်သွားခေါ်ပြီးတော့အဲအင်းကကြည်ပင်ဟိုမှာနေပြီးတော့အခြေခံတားပြီးတော့ဟိုဘက်ကရွာကြီးမှာအခုဒုဗိုလ်ချုပ်ကြီးတင်းအေးရဲ့အဖိုးပေါ့ဥပဒေဆိုတာရှိတယ်။ပေါင်းလို့စီဥပဒနာ30တလန်ကသူကလက်ဆောင်ယူရတာလက်ဆောင်ယူရွာကြီးကြီးရွာကြီးမြကမ်းမှာကြီးပင်ရွာနဲ့ကပ်ရဲ့လက်ဆောင်ယူမှာသူကအဲ့တော့စပန်ကစ်အတွင်းမှာတော့သူကရွာမှာပြန်နေပြီးတော့အဲ့ဒီမှာလေးချက်ပြီးလုံတာပေါ့သူ့အိမ်နဲ့ရှိတာအဲ့ဒီကဇာတိရအိမ်မှာဆိုတော့သူ့အိမ်မှာစစ်တပ်ကစကန်းချတယ်အဲ့ဒီရွာကြီးမှာသွားပြီးတော့အင်္ဂလိပ်စစ်တပ်က14 army ကရောက်နေတော့အဲ့ဒီသွားပြီးဆက်သွယ်ပြီးတွတ်တွတ်တက်ခေါ်ပြီးတော့ဂျပန်ကြီးရှိတဲ့နေရာတွေကိုကျွန်တော်ကလိုက်ပြီးတော့ပြတာပေါ့ဗျာကျွန်တော်ကလည်းဘေးရကြီးသူကလည်းအမြောက်နဲ့ပြစ်တာပေါ့ကျွန်တော်တွေ့ခဲ့တာတော့
ဘုံမှုပထူကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီးပြောပြတာကလည်းဒီလိုပါခင်ဗျာ
မန္တလေးရင်ကြတယ်78 79ရက်နေ့မှာကျွန်တော်ကအင်္ဂလိပ်ကပြန်ရတဲ့သဘောမန္တလေးက22ရက်နေ့မှာရတာငုံမာတော်လန်နာက28ရက်နေ့မှာတော်လန်နာဘုံမှုပထူကတော့မှတ်လား10ရက်နေ့ကလေးကတော်လန်နာတောက်ချောက်သူကရှမ်းပြည်မှာဓာတ်ကြောင်လိုက်ပြီးတိုက်တာတိုက်တော့အဲ့ဒီမှာငပြားမိပြီးတော့ဘုံမှုပထူကအဲ့ဒါငပြားရောကနေကွယ်လွန်ခဲ့ရတယ
်မန္တလေးတိုက်ပွဲမှာအင်္ဂလိပ်တပ်သားတယောက်ကြီးစံထိတာသူမိတ်ဆွေရဲ့နှမတယောက်ကြီးစံထိတာတွေပါဝင်သခင်ချန်နှုံးမျက်မြင်ကိုတွေ့ဖြစ်ရတဲ့ကိုကျွန်တော်အခုလိုနားထောင်လိုက်ရပါတယ
်အဲ့ဒီမှာတောက်ကြည့်နေတော့ဂျပန်ကတော့ကြတာမတွေ့ဘူးပြကျွန်တော်တို့ဘက်ကအဲ့ဒီအမြောက်ကြည့်ပြီးတော့မောလို့သူကအပေါ်တက်လာကျွန်တော်လည်းအဲ့တော့တိတ်ပြီးတော့ဟိုခစ်ကစီကရက်ကအင်္ဂလိပ်တက်စီကရက်ကဖိုင်ဗာရိုက်လေးပါလို့တောက်ချင်တော့သူကအဲ့ဒါတောက်တော့အဲ့ဒါသူကတဲတာတောက်ပြီးကြည့်နေကြတယ်အဲ့ဒီစစ်ဖို့ကစ်ပလင်းနဲ့အမြောက်ကြည့်တဲ့ရဲဘော်ကလည်းသူကအမြောက်ကြည့်ပြီးတခါကျတော့ဆယ်လေးငါးချက်20လောက်ကြည့်ပြီးတော့စီကရက်တော့အမြောက်ကြီးခွာပြီးဆေးလေးတောက်တော့တက်ကနေဆိုဂျပန်ရိုက်ဗာတန်လေးကြားတော့ကြည့်လိုက်တော့ကိုလူက I was shocked ဆိုဘဝနေပိန်းကြီးဆိုပြီးတော့ဟဲ့လားပြည့်ရတယ်ဂျပန်နေကြတော့အမြောက်ကြီးနေပြည့်တယ်နဲ့ရှောက်ရှာတကောင်မှမတွေ့ပါဘူးကိုလုံးလွတ်သွားတယ်ဆိုတော့ကျွန်တော်ဘက်ကတယောက်ပြေမဟုတ်ဘူးကျွန်တော်ကအဖော်ခေါ်သွားတယ်ဦးစင်လာဆိုကိုလှပေးတယ်အဲ့တော့သူ့လှပေးကသူ့အမေကခေါင်းကွဲမှနေတယ်အဲ့တော့ခေါင်းကွဲကနေအဲ့ဒီကလေးစောင်းစောင်းတက်တော့သူကလည်းကြောက်ပြီးတော့ဒီဘက်ကြည့်ပင်ရွာကိုပြေးလာတာကြည့်ပင်ကျွန်တော်သူကဖုန်းကြီးကျွန်တော်လည်းလူထွက်ခိုင်းပြီးတော့ကျွန်တော်တို့ကအင်္ဂလိပ်စစ်တပ်ကိုသူကဆက်တွယ်ကြတာဟုတ်အဲ့ဒါဒီဂျပန်နီကိုပြစ်တဲ့ကြည်တန်ကဟိုစပင်တာဟိုသူ့အမိနဲ့သူ့အမလာတယ်သူ့အမလာသူ့အမပေါ့မှန်းနေပြီးတော့ကျွန်တော်တို့ဇကိုင်းငမ်းမိန်၆မိန်လောက်ရှိတဲ့အဲ့ဒီနာရွာကြီးမှာအင်္ဂလိပ်ဆိတ်ကိုရှိတယ်အဲ့ဒါမှာဟယ်လီဂရနက်အဲ့ဒီစစ်သားရောဂုဏဥလပရဲ့နမရောအမြောက်ဆံမှန်းနေတာပေါ့ဗျာသူကကုပြီးတော့ဘာမှမဖြစ်ပါဘူးဘူးမှမသိပါဘူ
းဝါရဲ့နိုင်ငံသမားဒီသခင်ချန်ထွန်းပြောပြတဲ့ဖက်စစ်တော်လည်းတော့ကသူ့ကိုယ်တွေအတွေ့အကြုံတချို့ကိုတင်ပြလိုက်တာပါခင်ဗျာ။